ချင်းပြည်နယ်ထန်တလန်မြို့ကိုအောက်တိုဘာလ29ရက်နေ့ကမီးတင်ရှို့ခဲ့တဲ့ကိစ္စဟာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေမဟုတ်ဘဲစစ်ကောင်စီတပ်ဖွဲ့ဝင်တွေသာဖြစ်တယ်လို့မြို့ကံမျက်မြင်တဦးက VOE ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရကတော့ PDF တွေကရှို့တယ်လို့ပြောဆိုထားတာပါဒီအကြောင်း VOE မြန်မာပိုင်းကကိုခင်မောင်စိုးမင်းကနေထန်တလန်မြို့ကံမျက်မြင်တပ်တွေတဦးမြို့ပေါ်ကအိမ်မီးလောင်ခံရသူညီအမနှစ်ဦးတိမ်းရှောင်နေတဲ့ဝန်ထမ်းဟောင်းတဦးကိုမေးမြန်းပြီးတင်ဆက်ထားပါရရှင
်။ချင်းပြည်နယ်ထန်တလန်မြို့မီးတင်ရှို့ခံရတဲ့အချိန်ကမြို့ထဲမှာအရက်သားဆိုလို့တိတိတသာရှိတာပူပန်ဟိုက်ရဲ့သူ့မိခင်နဲ့သူ့အတော်တို့၃ဦးပဲရှိပါတယ်။အဲ့ဒီအချိန်ကမြို့ထဲမှာရှိတဲ့မိသားစု၃ဦးထဲက၁ဦးဖြစ်တဲ့ပူပန်ဟိုက်ကတော့သူတို့မျိုးကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေကမီးရှို့တာမဟုတ်ဘဲစစ်ကောင်စီတပ်တွေကမီးရှို့တာသူ့မျက်မြင်ပါလို့ပြောပါတယ်
။အာလုံးဝလုံးဝပုံမှန်ပါ။ဒီလေနဲ့လုံးဝမီးရှို့တာမဟုတ်ဘူး။ဒီတော့မြို့ထဲမှာလည်းမရှိတော့ဘူး။မြို့အပြင်မှာပဲအားလုံးထွက်သွားတာ။ကျွန်တော်ကူတိုင်းမြင်ရတာကိုဆိုတော့ကျွန်တော်တေချာပြောရတယ်။မီးရှို့တာတော့ကျွန်တော်တေချာကြည့်တယ်။ဆက်ကြက်ရှိနေစစ်ကလဲရောက်လာပြီးတော့သူတို့ကူတိုင်းမီးရှို့တာကအင်းကိုမြောက်မီစုပြီးနောက်တင်ကိုမီစုပြီးသုံးလေးအင်ကိုမီစုပြီးမှလောက်တော့မီစုပြီးမှတော့အပေါ်ကိုဆက်ကြက်နဲ့ဖြစ်သွားတယ်။တနေရတနေရသုံးလေးနေရတော့မှမီစုစုပြီးတော့တို့ပေါ့နော်တို့စခန်းကိုတွားကြရတာပဲအဲ့လူမျိုးပဲကျွန်တော်လားကျွန်တော်ပုံနဲ့နေရကိုလမ်းပေးမှာတို့ဒီအောက်ကလမ်းမပေးပါပဲကျွန်တော်တခြားတိတယ
်။အဲ့ဒီလိုထန်တလန်မျိုးမီးလောင်တော့တို့သုံးဦးလဲတဆင်ပြီးတဆင်ပုံအောင်ပြီးမြို့နယ်မလန်မကန်းကကြေးရွာကိုသွားရောက်ပုန်းခုန်နေခဲ့ရပြီမဲ့အဲ့ဒီကြေးရွာတွေမှာလဲစိုးရိမ်ကြောင်ကြနေရပြီးစားဝတ်နေရေးလဲခက်ခဲနေကြတယ်လို့သူကပြောပါတယ
်ကျွန်တော်ထင်တာက၃ပုံ၃ပုံလောက်တော့အိန္ဒိယဖက်ကိုသွားတယ်၃ပုံ၃ပုံကကျတော့ကြေးရွာတွေကိုနေကြတာစိုးရိမ်ပူပန်ကြီးနေတဲ့အခုဖြစ်စီတွေပါဒီဆန်စီရဲ့ဓာတ်ရဲ့အဥ္စာတွေကိုတိုးထဲမှာပဲဥခက်ပကံလေးလဲအရှင်တိနဲ့စစ်သားမတွေ့အောင်ပေါ့တကယ်လို့စစ်သားလာပြီးတော့ဒီပါဒီမိစုမှာစုလို့ကြရဲ့ဆန်ရဲ့ခါလို့တဲ့အိမ်မှာထားပြီးတော့အဲ့ဒါကိုလို့ရှိရင်ဒုက္ခရောက်တော့မှာပဲစားစရာဒီပါဒီလဲမရှိတော့ဘူးဟောဖက်မှာလဲကျွန်တော်တို့ရဲ့ဆန်နဲ့အကုန်ညှိလောင်တော့ပြီးဆိုတော့ဝေဖူနေရလဲမရှိဘူ
းတကယ်တော့ထန်တလန်မျိုးသူမျိုးသားတွေဟာသူတို့မျိုးဒုတိယအကြိမ်လက်နက်ကြီးနဲ့အပြစ်ခံရမီးတင်ရှို့ခံခဲ့ရတဲ့စက်တင်ဘာလ18ရက်နေ့ကတည်းကစပြီးမျိုးကိုစွန့်ခွာကုန်ကြပါတယ်အဲ့ဒီအချိန်ကထန်တလန်မျိုးလေအိမ်ကညီအမနှစ်ယောက်လဲမျိုးအနီးကမိဘတွေနေထိုင်ရာရွာကိုထွက်ပြေးခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလ29ရက်နေ့ကမီးရှို့ခံခဲ့ရတဲ့အခါမှာတော့သူတို့အိမ်လဲမီးလောင်တဲ့အထည်ပါသွားတယ်လို့သိရပါတယ်ဒါအပြင်သူတို့ခိုလုံနေတဲ့သူတို့မိဘတွေရဲ့ရွာအပါအဝင်မျိုးနယ်အတွင်းကကျေးရွာတွေမှာတောင်ယာစဘာကိုအခါတိုင်းနှစ်တွေလို့ရိတ်သိမ်းဖို့မလွယ်တော့ဘူးလို့ပြောပါတယ
်အခုလေစဘာရိတ်ဖို့အချိန်ရောက်ပြီကျမတို့မသွားရဲလို့လေဒီတိုင်းနဲ့ချင်းယုံကလွှဲပြီးဘာမှမလောက်နိုင်တော့ဘူးစစ်သားတွေကလည်းအဝေးကြီးမှဘလူးနဲ့ကျော်အဝေးကနေချင်းလေဝင်းယုံမြင်နိုင်တယ်အဲ့ဒါကြောင့်မသွားရဲဘူးဟိုအရင်တပတ်ကစပားရိုက်ဖို့သွားရဲလို့နှစ်ယောက်လေအဲ့ဒီလိုနှစ်ယောက်ကိုဟိုစစ်သားတွေနေတဲ့တောင်ကုန်းပေါ်ကနေပစ်တာလေတနက်နဲ့အဲ့ဒါကြောင့်ကျမတို့လည်းမသွားရဲတော့ဘူးအဲ့လိုဖြစ်တာအော်ဆရာရဲ့အဆောင်ကယုံပါတယ်ဒီတိုင်းစပားလေရိုက်လို့မရတော့ဘူးဆိုတော့ဆောင်ရယုံပါပဲစီးရင်ပါမှုနဲ့ကြုံတွေ့ရတော့မှာပေါ့ရှင်းရှောက်ကတော့စပါးမစားမရှိကြီးမစီရဆောင်ရည်နဲ့ရင်တော့တည်ယုံပါပဲဆရာရဲ့အာဒါဆိုရင်ကျမတို့လည်းဒီစပါးကိုမရိုက်တော့မယ်နဲ့ဒီတိုင်းနေရမှာပေါ့ဆိုပြီးတော့ကျမတို့ရှုံချက်လိုက်ရပါတယ်သူတို့ကမလာရင်တောင်အဝေးကနေဖြစ်နိုင်နေလေ
ထန်တလန်မြို့မှာအော်တိုဘာလ29ရက်နေ့မီးရှို့မခံရခင်ကတည်းကမြို့မှာဝန်ထမ်းအများစုဟာ CDM ခေါ်စစ်ကောင်စီကိုအကြမ်းမဖက်မပူပေါင်းဆန္ဒပြခဲ့ကြသလိုမြို့သူမြို့သားတွေနဲ့အတူမြို့ကိုစွန့်ခွာကုန်ကြတယ်လို့လည်းစီပင်ဝန်ထမ်းဟောင်းတို့ကပြောပါတယ
်။မီးမလောင်ခင်ကတည်းကဌာနလေးခု၅ခုလုံးပဲအဲ့ဒီဌာနထဲမှာတော့မှအရာရှိပြီပေါ့နော်။အဲ့ဒါပဲရှိတယ်။ကျန်တဲ့တို့လည်းအုပ်ဝန်ထမ်းတွေကတော့အကုန်လုံးစီဒီအမ်မဝင်တော့ဝင်တာပေါ့စီဒီအမ်လောက်တာပေါ့မိမလောင်ခင်ကလေးကဝန်ထမ်းတွေကအကောင်လုံးစီဒီအမ်မှာပါဝင်သွားတာလေအဲ့တော့ယုံတွေလည်းထန်တလန်ကတော့ယုံလည်းဖုံမှုပေါ့မယုံလည်းတိုးမှမတက်ဘူ
းချင်းပြည်နယ်ထန်တလန်မြို့ဟာအော်တိုဘာလ29ရက်နေ့မီးတင်ရှို့ခံခဲ့ရတာမတိုင်ခင်ကစက်တင်ဘာ18ရက်နေ့ကလည်းလက်နက်ကြီးကြီးတွေကြားရောက်ပြီးမီးလောင်ခဲ့ရမှာဖျားကြောင်းနှစ်ကြောင်းနဲ့တဲခိုကန်တခန်းအပါအဝင်အင်ဂျင်19လုံးမီးလောင်ကျွမ်းခဲ့ပါတယ် အများစုကတော့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်လိုပဲယူဆနေကြပါတယ်။အဲ့ဒီအချိန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်လဲခရိယံသင်းဟုတ်ဆရာတဦးသေဆုံးခဲ့ပါတယ်။အဲ့ဒီနောက်မြို့သူမြို့သားတွေဟာမြို့ကိုစွန့်ခွာပြီးအနီးအနားကျေးရွာတွေနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်။စက်တင်ဘာလ9ရက်နေ့ကလည်းလက်နက်ကြီးကြီးစံတွေကြောင့်ပထမဦးဆုံးအချိန်မီးလောင်ခံခဲ့ရပါတယ်။အဲ့ဒီအချိန်ကနေအိမ်တလုံးမီးလောင်ပျက်စီးခဲ့ပါတယ်ခင်ဗျာ။